ငယ်ကူးလက်မှတ်ကိုဆိုင်ရက်နဲ့အပြီးလုတ်ပေးမယ်ဆိုတဲ့အပေါ်ပေါ်နော်တကယ်ရောလုတ်ပေးနိုင်မယ်ဆိုတော့အမကန်နိုင်ပါသလားရှင
့်တင်ကြားထားတဲ့အတိုင်းပါပဲဗျာကျွန်တော်လုတ်ပေးမှာပ
ါသတင်းထုတ်ပြန်ထားတဲ့အတိုင်းဒီနိုင်ငံကူးလက်မှတ်ကိုကျောက်ဝင်2000 3000လောက်ပဲကုန်ကြတော့မယ်ဆိုတာပေါ့နော်အဲ့လောက်ပဲကုန်ကြမှာလားတခြားဘာဝင်ဆောင်ကားတွေရောပေးဖို့လိုပါသေးလဲရှင့
်တခြားဘာဝင်ဆောင်ကားမှမရှိပါဘူ
းအရင်ကနိုင်ငံကူးလက်မှတ်လုတ်မယ်ဆိုရင်ပွဲစားတွေကိုပဲတော်တော်များများအားကိုးခဲ့ကြရတယ်လေခုလက်ရှိအခြေအနေလေးလည်းသိပြရစေရှင့်
ဒါတိုင်းလာထောက်တဲ့သူတွေကတော့အကုန်အဆင်ပြေကြပါတယ်။ဒါပေမဲ့တချို့ကလည်းပွဲသားတွေရဲ့ပြူဆွဲမှုလားမလို့လဲကျွန်တော်လည်းမသိဘူးပေါ့နော်။ဒါရိုက်ကိုယ်တိုင်မလာဘဲနဲ့သူတို့တွေကလည်းလာတဲ့သူတွေကတော့အဲ့လိုခုံကြခဲ့ကြတာပေါ့။ဒါကိုကျွန်တော်တို့လည်းသိပါတယ်။အဲ့ဒါကိုထည့်ပြီးတော့မှကျွန်တော်တို့ပေါ်ပြထားတာဖြစ်ပါတယ
်။နိုင်ငံကူးလက်မှတ်ကိုအိန္ဒိယရောက်ဝန်ဆောင်မှုပေးတဲ့အကြောင်းလေးလည်းပြပြပေးပါရှင်
။အိန္ဒိယရောက်ဝန်ဆောင်မှုကကျွန်တော်တို့အသက်60ကျော်တဲ့သူတွေရဲ့စမ်းမရီမကောင်းတဲ့သူတွေရဲ့ကျွန်တော်လျှောက်ထားနိုင်ပါတယ်ကြ။
အိန္ဒိယရောက်ဝန်ဆောင်မှုပေးတဲ့အခါမှာတခြားဘာဝင်ဆောင်ကားတွေရောထပ်ကုန်ကြနိုင်ပါသေးလဲရှင
်အားလုံးပေါင်းပုံမှန် 2,300 အပြင်သွားရတဲ့အတွက်ဝန်ဆောင်ကအပီးစီး 4,000 ခန့်မြတ်အိန္ဒိယရောက်ဆိုတာကျွန်တော်ဒီရန်ကုန်ဧရိယာမန္တလေးဧရိယာပေါ့အဓိကပေါ့နော
်နိုင်ငံကူးလက်မှတ်လုပ်ဖို့အတွက်စာရွက်စာတမ်းကိုအဆင့်5ဆင့်လျှော့ရှားရလို့သိရပါတယ်အဲ့ဒီအတွက်ကြောင့်အခုရောဒီနိုင်ငံကူးလက်မှတ်ရှောက်မယ်ဆိုရင်ဘာတွေများလိုအပ်ပါသေးလဲရှင
်အခုကတော့အဓိကကဒီမှတ်ပုံတင်နဲ့သကောင်စီးရဲမူရင်းဒါပဲအဓိကလိုပါလေ
ထောက်ခံစာတွေရောလိုပါသေးလားရှင
်ချားထောက်ခံစာမလိုဘူးဗျဒါပေမဲ့ခုနကပြောလို့ပေါ့နော်ကိုကအရေးပေါ်သွားကျင်တော့အရေးပေါ်သွားကျင်တဲ့သူတွေအတွက်တော့သူတို့အထောက်ထားတော့လိုတယ်ဗျကျမ်းမာရေးကိစ္စနဲ့အရေးပေါ်နိုင်ငံခြားသွားကုမယ်လို့ဘာလို့ဆိုလို့ချင်းတော့သူများတကာထက်သူ့ကိုကျွန်တော်တို့ကအမြန်လုပေးရတော့မှာကိုအဲ့ခါကျရင်တော့သက်ဆိုင်ရာဆရာဝန်တွေရဲ့ပြီးပါမှာအရေးပေါ်သွားကုသွားဖို့လိုအပ်ကြောင်းဆိုတဲ့ဟာလေးတော့လိုမယ်ဗျဒီဆက်ရက်နဲ့ပဲခင်ဗျကျွန်တော်တို့ရအောင်လုပ်ပေးမှာပ
ါနိုင်ငံကူးလက်မှတ်ကိုလက်ရှိနှုံထားတဲ့ထက်လျှော့ဖို့ရရှိပါသေးလားရှင်
နောင်ပိုင်းတော့မသိဘူးပြလောစေတော့အဲ့ဒါကျွန်တော်တို့ဒီဒီထက်ဖြစ်နိုင်တဲ့ဟာတွေအကောလုံးတွက်ချက်ပြီးရှော့ပစ်ထားတာပါခင်ဗ
ျနိုင်ငံကူးလက်မှတ်တွေကိုရန်ကုန်ကမန္တလေးမှာအောင်လှုပ်ပေးနေရပေါ့နော်ဒီနိုင်ငံကူးလက်မှတ်ရုံးတွေကိုခြားတိုင်းဒေသကြီးတွေမှာအောင်ဖွင့်သွားဖို့ရှိပါသေးလားရှင
်ခြားဒေသတွေတော့လက်တလုံးအစီအစဉ်မရှိသေးဘူးပြလေပြီးတော့လည်းဖွင့်ဖို့ရှိပါသေးတယ်ဒါပေမဲ့လက်ခုတော့လေပြီးတော့လည်းမလုပ်ရသေးဘူးပ
ြနိုင်ငံတကာတန်ရုံးတွေမှာဆိုရင်နိုင်ငံကူးလက်မှတ်ပျောက်ဆုံးတာတို့တက်တန်းတူတာတို့တွေအတွက်လက်ပေးလက်ယူလုပ်နေရတဲ့အမြောင်များတွေ့ရတယ်ပေါ့နော်မြန်မာနိုင်ငံနေနဲ့ရောနိုင်ငံကူးလက်မှတ်ပျောက်ဆုံးတာတို့တက်တန်းတူတာတို့ဆိုရင်တခြားဘလို့နှုံးထားတွေထပ်ပေးရပါသေးလဲရှင
်ကျွန်တော်တို့ညုံကထုတ်ပြီးတဲ့ password ဆောင်ပျောက်သွားပြီဆိုရင်ပျောက်သွားကြောင်းကိုသတင်းစာမှာကြေညာပေးရတယ်သူကဒီကြေညာပြီးတလအကြာမှာကျွန်တော်စီကိုပြန်လာလျှောက်နိုင်တယ်ဗျတတန်းတိုးကလည်းဒီတိုင်းပါပဲတတန်းတိုးကတော့သူ့အဆောင်အောင်တတန်းကုန်အောင်လာတိုးတာပဲတခြားနှုံးထားလည်းဒီတိုင်းပဲဗျမရှိပါဘူးသွားဆိုပျောက်သွားခဲ့လို့ရှိရင်ပြည်တွင်းပျောက်ပြီးသားပျောက်ဒဏ်ကြီးတွေရှိတယ်ဗျပြည်ပမှာပျောက်လို့ရှိရင်တော့ဒေါ်လာ300ပြည်ပတန်ရုံးမှာပဲဆောင်ရတယ်တချို့တွေကြတော့လည်းပြည်တွင်းကိုဒီတိုင်းဒီတော့ဆိုကျွန်တော် certificate တစ်ခုနဲ့ပေါ့ဒီမိမိမှာပြောင်းထောက်ခံချက်ဆိုရင်စီရော်တိုင်းနဲ့ပြောင်းဝင်လာတယ် password ကိုပြည်တွင်းမှာပဲလျှောက်တယ်ဒါပေမဲ့သူ့ password မူလ password ကအဟောင်းကပြပမှပျောက်ခဲ့တယ်ဆိုရင်တော့ဒီကျွန်တော်နိုင်ငံခြားကုန်သမှုဘဏ်မှာဒေါ်လာ300သွားဆောင်ပြီးမှကျွန်တော်ကအသိလျှောက်လို့ရတယ်ဗျ။ဒါပြပပျောက်သမားတွေ။ပြည်တွင်းပျောက်သမားတွေကတော့ဒဏ်ကြီးကြံ့ငွေ4000ဆောင်ရတယ်ဗ
ျ။နိုင်ငံကမှနိုင်ငံကူးလက်မှတ်အတုတွေပြုလုပ်တာတွေရှိနေကြတာပေါ့နော်။ဒီမြန်မာနိုင်ငံအနေနဲ့ကြတော့ဒီလိုနိုင်ငံကူးလက်မှတ်အတုတွေမလုံနိုင်အောင်ဘလိုမျိုးကာကွယ်စီစဉ်ဆောင်ရွက်ထားမှုရှိပါသလဲရှင်။
ခုကကျွန်တော်တို့ဒီ password တွေကဒီအိုက်ကောပေါ့နော်အပြည်ပြည်ထရာလိန်ကြောင်းလုံကြုံကြီးအဖွဲ့ကြီးပေါ့ဒီအိုက်ကောအဖွဲ့ဝင်နိုင်ငံဖြစ်တယ်ကျွန်တော်တို့နိုင်ငံကလေအိုက်ကောအဖွဲ့ဝင်နိုင်ငံဖြစ်ပြီးတော့အိုက်ကောကသတ်မှတ်ထားတဲ့ MRB စနစ်နဲ့သတ်မှတ်ထားတဲ့ဒီ password ကိုထုတ်ပေးတာဗျာ MRB ဆိုတာ machine readable password ပေါ့ပါတဲ့စံချုံတွေအတိုင်းလုပ်ထားတဲ့အတွက်ဒီ password ကအတုလို့လို့မရဘူးကြ။အခုပြင်တာဖြစ်တာနဲ့ तू ကပြက်စီးသွားတာမရဘူး။ရင်းနှုံးကတော့ MRB စနစ်မတိုင်ခင်တုန်းကတော့ဓာတ်ပုံကတ်တာတို့တခုပေါ့နော်။ဟိုအတုလို့လို့လွယ်ခဲ့တယ်ဗျ။အခုဒီ MRB စနစ်မှာတော့မလွယ်ပါဘူ
း။ကဲ MRB စနစ်ကဘယ်လောက်ကမြန်စတင်ခဲ့ရလဲရှင
်။ MRB စနစ်က2010လောက်ကစခဲ့တယ
်။အခုလိုဖြေကြပေးတဲ့အတွက်ထဏောက်ခွင့်မှုအကျော်စေးရဘူး RFA ကကျေးဇူးတင်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်။